ပါ English Macrinsal Ganda မှာ lunch ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာဖြစ်ပါတယ်။ခုပထမဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
a free lunch
ဖြစ်ပါတယ်။ a ကတခု f r e e free ကအလကားအခါမဲ့ l u n c h lunch ကနေ့လယ်စာဖြစ်ပြီးစကားဟုန်ရဲ့ဓာတ်ရိုက်အသေးပဲကတော့အလကားစရတဲ့နေ့လယ်စာဖြစ်ပါတယ်။ဒီသုံးဆင့်သက်လာတာကတော့အမေရိကန်ဆိုရိုးစကားတစ်ခုကဖြစ်ပါတယ်။အဲ့ဒါကတော့ there is no such thing as free lunch ဆိုတာပဲဖြစ်ပါတယ်။ဆိုလိုတာကတော့အလကားကျွေးမဲ့နေ့လယ်စာမျိုးဘယ်တော့မှမရှိဘူးဆိုတဲ့သဘောပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့တနင်္ဂနွေဖြစ်တဲ့အမေရိကန်နိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံသဟဇာတဖြစ်အောင်နေထိုင်ကြိုးစားကြရတာဖြစ်ပါတယ်။ဒီနိုင်ငံမှာတော့ဘာမှအလကားမရဘူး။ဆိုလိုတာကတော့ထိုင်းနေလို့တော့ကိုယ်ပေါင်းမောကြမလာဘူး။ဒီတိုင်းနေလို့တော့ဘာမှမဖြစ်လာဘူး။ကိုယ်လုံးမှကိုယ်ရမယ်သဘောမျိုးဖြစ်ပါတယ်။ဒါကြောင့်သူများကိုမိကိုသူများကိုကတ်စားလူပြော့လူညံ့တနည်းအားဖြင့်ဆံကုံမြေလေးလူမျိုးအတွက်တော့ဒီနိုင်ငံမှာနေရာမရှိတဲ့သဘောပဲဖြစ်ပါတယ်။ကျမတို့မြန်မာမှာကြိုးစားမှဒူးပြားရမယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပညာရေးမှာပဲဖြစ်ဖြစ်လုပ်ငန်းခွင်မှာပဲဖြစ်ဖြစ်ကြိုးစားရမှာဖြစ်ပါတယ်။တခါတည်းရန်သူများကြွေးတဲ့ထင်းစားပြီးတဲ့နောက်တခုခုကိုပြန်လှုပ်ပေးရမယ်တာဝန်ရှိတဲ့သဘောကျေးဇူးတုံ့ပြန်ရတဲ့သဘောကိုလေညွှန်ပြတာဖြစ်ပါတယ်။အထူးသဖြင့်နိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းတွေမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာ lobbyist ဆိုတဲ့ကြိုးတော်ဆောင်တွေရှိပါတယ်။သူတို့ကလူစုလူဝေးအုပ်စုတွေရှိကြပြီးစီးပွားရေးလုပ်ငန်းရှင်တွေအလုပ်သမားအဖွဲ့အစည်းတွေနဲ့ပတ်သက်ရပတ်သက်ကြောင်းအုပ်စုတွေကိုစားသူတို့ကအဆုံးဖြတ်ပေးနိုင်မဲ့ပုံကိုယ်တွေကိုချင်းကပ်ပြီးအချိုးကိုရှေ့ရှုဆောင်ရွက်ပေးတာဖြစ်ပါတယ်။သူတို့ကထိပ်ပိုင်းအစုရတာဝန်ခံတွေလွတ်တော်အမတ်တွေစသဖြင့်ကိုထမင်းဖိတ်ကျွေးသွားလိုရာခီးတွေအကုန်ကြခန်းပြီးလိုက်ပို့ပေးပစ်ဝေအပေါင်းအသင်းတွေလှုပ်ပြီးကျေးဇူးတုံ့ပြန်မျှော်ကိုကြတာဖြစ်ပါတယ်။အပေါင်းအသင်းနဲ့အလုပ်ဖြစ်အောင်လုပ်ကြတာပေါ့လွတ်တော်အမတ်တူအနေနဲ့ဒီလိုချင်းကပ်လာမှုကိုရှောင်ရှားဖို့နဲ့ပတ်သက်လို့ဂျော့ဂျ်ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I've never let lobbyists buy me lunch or do any favor for me. Early in my political careerI learned the truth of the old saying, there is no such thing as a free lunch.
ကျွန်တော်အနေနဲ့စီယုံသူတွေထံကနေဘယ်တော့မှထမင်းအလကားမစားဘူး။ကျွန်တော်တွေလည်းဘာမှမလုပ်ခိုင်းဘူး။ကျွန်တော်နိုင်ငံရေးစလူခရဲကအလကားစားရတာဘာမှမရှိဘူးဆိုတဲ့ဆိုရေးစကားဟာတိတ်မှန်နေဆိုတာကိုကိုတွေ့သိကြရတယ်လို့ထိပ်ပဲရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
I've never let lobbyists buy me lunch or do any favor for me. Early in my political career, I learned the truth of the old saying, there is no such thing as a free lunch.
ဒုတိယတင်ပြပေးမယ် idiom အသုံးကတော့
power lunch
ဖြစ်ပါတယ် power power ကစွမ်းအားအနာ lunch lunch ကနေ့လယ်စာဖြစ်ပါတယ်စကူထုံရဲ့လွန်ကောက်ဒီပေကတော့တကူအာနာရှိတဲ့လူတွေစားကြတဲ့နေ့လေစားပေါ့ idiom ဆိုရယ်တဝိုက်ဒီပဲကတော့အရေးပါတကူအာနာရှိတဲ့အထက်အရာရှိတွေကအတူတူစားကြတောက်ကြတာကိုဆိုလိုတာဖြစ်ပါတယ်ကောင်းပြီဈေးကြီးပြီဆိုတဲ့ကြော်ဝဲစားယုံတွေမှာစားကြတောက်ကြတာကိုဆိုလိုတာဖြစ်ပါတယ်အဲ့ဒီကိုခေါ်သွားသူကော်မတီဘက်ကလုံငန်းသုံးစီဆိုပြီးအကုန်ကြခံတာလည်းဖြစ်ပါတယ်ဒီလိုစားတောက်ဆိုင်တွေမှာအလွတ်လုကြတဲ့ဝန်ထမ်းတွေကအဲ့ဒီမှာအလုပ်လုပ်ရတာအရန်ကောင်းတယ်လို့ပြောတဲ့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My brother works in a place that is very popular for power lunches and he gets plenty of nice big tips because these people like to show off in front of each other
တကူထွားသူတွေလာစားကြတဲ့ဆိုင်ဆိုင်မှာကျွန်တော်ညီကအလုပ်လုပ်တယ်အဲ့ဒီမှာဒီလိုစားတောက်သူတွေပေးတဲ့ဘောက်ဆုငွေကလည်းအများကြီးပဲရတယ်။ဘာကြောင့်လဲဆိုတော့ဒီလူတွေကတဦးရှိတဦးပြိုင်ကြွားခြင်းလို့ပြိုင်ပြီးပေးကြတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My brother works in a place that is very popular for power lunches and he gets plenty of nice big tips because these people like to show off in front of each other.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Out to lunch.
ဖြစ်ပါတယ်. out out ကအပြင်ထွက်နေတာ. to lunch to lunch ကနေ့လယ်စာဆိုတော့စကူခွန်ရဲ့ဓာတ်ရိုက်ဒေဘေကတော့နေ့လယ်စာစားဖို့အပြင်ထွက်နေတာပေါ့. idiom ဆိုရယ်တဝိုက်ဒေဘေကသတိမေ့လွယ်တဲ့အချင်းရှိလို့ဘလုံးပွေဖြစ်နေတဲ့အတွက်ကြောင့် လက်တွေ့ဘဝနဲ့ကင်းကွာနေတဲ့အခြေအနေရောက်နေတဲ့ကြောင်တောင်တောင်ဖြစ်တာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာခေတ်စကားရဆိုရင်တော့ယူးကြောင်မှုကြောင်ဖြစ်တာလို့အနည်းဆက်ဆုံးပြောရမှာပါ။ဒီသုံးနဲ့ပတ်သက်လို့အသက်အရွယ်ဦးမင်းလာပြီးဖြစ်တဲ့ CY Committee အကြီးအကဲတယောက်နဲ့ပတ်သက်လို့အမှုတန်းတီးဦးရဲ့ကောက်ချက်ချပြောကြတဲ့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I am afraid it's time for our company's president to retire. He is so forgetful these days.He doesn't know what is going on around here. In fact, he has been out to lunch for years.
ပြောရမှာတော့ဝင်နေပါလေ။ကျွန်တော်တို့ company ဥက္ကဋ္ဌကြီးအနားယူဖို့အချိန်တန်ပြီလို့ထင်ပါတယ်။ခုရက်တွေအတွင်းမေးလိုက်တာနဲ့လွန်ပါရော။လုပ်ငန်းခွင်မှာဘာတွေဖြစ်နေတယ်ဆိုတာကိုသူလုံးဝမသိဘူး။တကယ်ဆိုတော့သူဟာလက်တွေဘဝနဲ့ကင်းကွာနေပြီးကြောင်တောင်တောင်ဖြစ်နေတာနှစ်နှစ်ချီရှိနေပြီလို့ထင်ပေရပါတယ်။
I'm afraid it's time for our company's president to retire. He's so forgetful these days. He doesn't know what is going on around here. In fact, he has been out to lunch for years. A free lunch, power lunch, out to lunch.
ဒီဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။